အမေရိကန်နိုင်ငံဝန်ကြီးကွန်ဒိုလီဇာရိုက်စာဒီလာနောက်ပိုင်းမှာအာရှတိုက်ကိုခီးထွက်ပြီးအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပါလိမ့်မယ်။နိုင်ငံရေးဌာနဝန်ကြီးရိုက်စာဂျပန်တရုတ်တောင်ကိုရီးယားမလေးရှားဗီယက်နမ်နိုင်ငံတွေကိုဇူလိုင်လ24ရက်ကနေ29ရက်ထိသွားရောက်မှာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဟာမြောက်ကိုရီးယား၊အီရန်နဲ့အီရန်နိုင်ငံပြည်ထနာတွေကိုဒေသဆိုင်ရာနဲ့နိုင်ငံရေးရတွေအပါအဝင်တက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပါလိမ့်မယ်။ဒါ့အပြင် ARF ကိုအာဆီယံအဖွဲ့ရဲ့ဒေသဆိုင်ရာညီလာခံကိုလည်းဝန်ကြီးရိုက်စ်ကတက်ရောက်ပါလိမ့်မယ်ခင်ဗျာ။အဲ့ဒီအစည်းအဝေးကိုကွာလာလာပူမှဇူလိုင်လ29ကနေ28ရက်ကျင်းပမှာဖြစ်ပါတယ်။အဲ့ဒီညီလာခံတက်ရောက်ဆင်မှာတော့မြန်မာပြည်မှာစစ်မှန်တဲ့ဒီမိုကရေစီတည်ဆောက်ရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်တိုးတက်မှုကျင်းမဲ့နေတာနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုပုံမရရှိဖို့ဝန်ကြီးရိုက်စ်ကပြောဆိုပါလိမ့်မယ်။အခုလိုခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမြန်မာအရေးလှုပ်ရှားမှုအဖွဲ့ညွှန်ကြားမှုဦးအောင်တင်က VOA ကိုအခုလိုပြောပါတယ်ခင်ဗျာ
ခုအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီကဝင်ရောက်ဖြေရှင်းမှုတွေသူကြိုးစားအထောက်နေတာရှိတယ်လေဆိုတော့အဲဒီကြိုးစားအထောက်ကလည်းအခုဆိုအရှင်းတော်တော်ရနေပြီထောက်ခံတဲ့နိုင်ငံတွေအတော်များများရှိနေတယ်ဆိုတော့မကြာခင်ကာလအတွင်းမှာဒီမြန်မာနိုင်ငံအရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာထည့်သွင်းဆွေးနွေးတဲ့အချိန်မှာရောက်ကောင်းရောက်နိုင်တယ်အဲ့တော့အဲ့လိုမျိုးတခြားအကြောင်းအရာတွေကြားမရောက်သေးဘူးဆိုရင်တော့မှဒီဒေါက်တာကွန်ဒိုလီဇာရိုက်ဒီအာရှတက်ကခေါင်းဆောင်နေနဲ့အခုလိုတွေးတဲ့အချိန်မှာသူမအနေနဲ့ကတစ်ဖက်ကသူ့ရဲ့စူးစမ်းမှုပေါ့နော်အမေရိကန်ပြည်သူ့အုပ်ဆောင်ဂျိုးပန်အားထုတ်နေတဲ့ဒီလုံချင်းကောင်စီဆိုင်ရာစွာမှုတွေသူတင်ပြမယ်တစ်ဖက်ကဒီဒေသတွေမှာရှိတဲ့နိုင်ငံတွေရဲ့တာဝန်သိမှုသူတောင်းဆိုမယ်ပေါ့နော်ဒေသတွေမှာရှိတဲ့နိုင်ငံတွေရဲ့တာဝန်သိမှုဆိုတာကဒီဂျပန်တရုတ်အဲ့ဒါအာဆီယံနိုင်ငံတွေနောက်အိန္ဒိယအစရှိဒီနိုင်ငံတွေအားလုံးဒီနိုင်ငံတွေအားလုံးရဲ့ဒီနိုင်ငံရဲ့ဝင်ကြီးတွေတွေ့မှာသူတွေ့မှာ哦အဲ့ခါကျတော့ဒီဒေတာတွေမှာရှိတဲ့နိုင်ငံတွေအနည်းငယ်ကဒီတာဝန်သိဖို့လိုတယ်တာဝန်သိတဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်ဖို့လိုတယ်ပြီးတော့ဒီမြန်မာနိုင်ငံရေးကိစ္စမှာဒီတက်မကပို့ပြီးတော့ဟာဆိုင်ခွန်ဆိုင်ဂျူပန်အားထုတ်ဖို့လိုတယ်အဲ့တော့သူတို့တွေအနည်းငယ်မြန်မာနာဖအစိုးစုပေါ်မှာလုံလောက်တဲ့တရားပင်မှုတွေဟိုတော့ပြီးတော့မြန်မာနိုင်ငံအတွက်မှာအမျိုးသားပြည်နယ်တည်မြဲရေးနဲ့ဒီမိုကရေစီလှုပ်ရှားမှုတွေဉာဏ်ဖြစ်ပေါ်လာရေးသူအကျိုးပေးအထောက်ပံ့သူတိုက်တွန်းနှုတ်ဆော်လိမ့်မယ်လို့ယူဆပါ